ဆောင်ဆယ်ရွေးကောက်ပွဲအတွက်တိုင်းရင်းသားရေးဟာဘလောက်အရေးပါတယ်ဆိုတာပိုပြီးပေါ်လွင်လာလို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့လူကျင်တဲ့ပုံစံကိုမဝင်တဲ့အတွက်ကြောင့်ဥပမာအဖြစ်ကိုကန်းအဖွဲလူဟာမျိုးကိုလက်နဲ့နဲ့ကင်ပြီးတော့နှိမ်နင်းတယ်ဆိုတဲ့သဘောတွေလူတွေသုံးဆက်လာကြတာတွေ့ရပါတယ်။တချို့တည်းမှာပဲတချို့တိုင်းရင်းသားအဖွဲ့အစည်းတွေ KIU တို့လိုအခုဆိုရင် MNSP လို့ခေါ်တဲ့မွန်ပြည်သက်ပါတီလည်းပဲသူတို့ဟာသူတို့အထက်ကပဲတချို့ဟာပါတီပုံစံမျိုးဖွဲ့ပြီးတော့ရွေးကောက်ပွဲမှုပြင်ဆင်နေဆိုရဲအတန်တွေကြာလာပါတယ်ဆိုတော့ဒီဟာနှစ်ခုကိုဘယ်လိုကျွန်တော်သုံးသပ်ကြမလဲတိုင်းရင်းသားတွေအဖို့အခုအချိန်မှာဘေးကျန်းနံကျဖြစ်လာတယ်တိုင်းရင်းသားအဖွဲ့အစည်းတွေဒါတရှင်ကငင်းငင်းရေးကိုမျှော်မှန်းပြီးတော့အပြစ်ခတ်ရစဲမှုကိုရယူခဲ့ကြတဲ့တိုင်းရင်းသားအဖွဲ့အစည်းတွေအခက်အခဲတွေ့လာရတယ်ဆိုတာကတော့လူတိုင်းလက်ခံကြမှာထင်ပါတယ်ဒီကိစ္စကိုတိုင်းရင်းသားအဖွဲ့အစည်းကဘယ်လိုတုံ့ပြန်သင့်တယ်ထင်ပါတယ်အခုတုံ့ပြန်တာနှစ်မျိုးတော့တွေ့ရမယ်ကိုကန်းပါတီကလက်မခံဘူးအတိုက်ခံရတယ်မွန်ပြည်သက် KIU ကတော့ပါတီတခုဖွဲ့ပြီးတော့ဖွဲ့လိုက်တဲ့သဘောတွေ့ရတယ်ဆိုတော့ဒီနှစ်ခုကိုဘယ်လိုသုံးသပ်ကြမလဲခင်ဗျာပထမဆုံးဦးခွန်မြင့်ထွန်းဘယ်လိုမြင်ပါလဲခင်ဗျာဒီဖွဲ့နှစ်ခုရဲ့စေအစွာဖီအားကိုတုံ့ပြန်မှုနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့အခုကျွန်တော်ဒီတိုင်းသားအဖွဲ့အစည်းတွေကအခုတုံ့ပြန်တာကတော့တကယ်ကတော့ရင်နာအဖစေအရာဖိနှိပ်တဲ့ပုံမှာသူတို့စေအရာပြန်ပြီးတော့တုံ့ပြန်တာဖြစ်ပါတယ်ပြန်ပြီးတော့ရင်ဆိုင်တဲ့ပုံသဏ္ဍာန်တွေကတော့ဤပေါင်းစုံရှိနိုင်ပါတယ်သို့တော်လည်းပဲအဓိကအဖြစ်တော့ဒီတိုင်းသားများက2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လက်မခံနိုင်ဘူး2010ရွေးကောက်ပွဲကိုလက်မခံနိုင်ဘူးဆိုတာကိုတော့မူရပြစ်တက်တာသူတို့ရက်တည်ကြတာဖြစ်ပါတယ်ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့တချို့ပါတီတွေကဥက္ကမြင့်ထွန်းတချို့အဖွဲ့အစည်းတွေကသူတို့မှာပါတီစုပြီးတရားခွဲထောင်တယ်အဲ့ဒီဟာကိုကြည့်ရင်သူတို့ပါတီအတွက်မှာနှချမ်းကွဲသွားတယ်လို့တော့မသုံးသက်ဘူးလားခင်ဗျာဥက္ကမြင့်ထွန်းကသူတို့မှာသူတို့ပရိယေသုံးပြီးတော့စေအစိုးရကိုလည်းလက်ခံတဲ့ပုံစံမျိုးလုပ်ပြတယ်လို့မြင်တယ်
ဟုတ်ကဲ့ကျွန်တော်နားလည်တာကတော့ KI ကိုဖွဲ့စည်းကနေပြီးတော့ဒီလိုရွေးကောက်ပွဲဝင်မယ်ဆိုတော့တရားဝင်သဘောထားကိုလုံးဝထုတ်ပြန်ခြင်းမရှိပါဘူးဒါကတော့ပရိယေယသူစီဘလို့ပဲဖြစ်ဖြစ်ဒါအခုဒေါက်တာတူးကြတို့က KI ကနေပြီးတော့သူတို့ကိုနှုတ်ထွက်ခွင့်ပေးလိုက်တာပဲဖြစ်ပါတယ်ပါတီခံဝင်ပေးတဲ့ရေလို့ကျွန်တော်တို့ဒီလိုတရားဝင်ထုတ်ပြန်တာချင်းမရှိပါဘူးဒါကတော့နှုတ်ထွက်ပြီးပါတီခံမဲ့ဒေါက်တာတူးကြတို့နဲ့ပဲတက်ဆိုင်ပါတယ်တရားဝင်နဲ့မသက်ဆိုင်ဘူးလို့ကျွန်တော်ဒီလိုမြင်ပါတယ်။ဆိုနီတူရဲ့မွန်ပြည်သက်ပါတီကလည်းပဲရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်ဆိုတော့တရားဝင်ထုတ်ပြန်တာချင်းမရှိပါဘူး
။ဟုတ်ကဲ့။ဥက္ကံကဘယ်လိုနားလဲပါလဲ။တိုင်းရင်းသားအဖွဲ့အစည်းရဲ့စောစောကပြောခဲ့တဲ့လှုပ်ရှားမှုတွေကိုဘယ်လိုသုံးသပ်ပါလဲ။စေအစွာရဲ့ဖီအားကိုသူတို့ပရိယေနဲ့ရင်ဆိုင်ဖို့ကြိုးစားတာလား။သူတို့မဟုတ်သူတို့အထက်မှများသဘောထားတွေကွဲလွဲမှုတွေဖြစ်နေကြသလားဘယ်လိုသုံးသပ်ပါလဲခင်ဗျာ
။ဟုတ်ကဲ့။ခုမြင့်ထွန်းပြောရတဲ့အတိုင်းပါပဲ။မူအရာကတော့ဘယ်သူမှလက်ခံတာမရှိပါဘူး။ဘာကြောင့်လဲဆိုရင်ဒီအခြေခံဥပဒေကဒီမိုကရေစီကိုရောက်စေမဲ့အခြေခံဥပဒေမဟုတ်ပါဘူးဆိုတာလူတိုင်းမြင်ပါတယ်ဒုတိယကတော့တိုင်းရင်းသားအနေနဲ့အဲကလည်းတို့ငင်းချမ်းရေးလိုချင်တဲ့နေရာမှာတို့ရဲ့နိုင်ငံရေးအခွင့်အရေးလိုချင်ကြပါတယ်ဆိုတော့မူကိုရဘယ်သူမှမလက်ခံချင်ပါဘူးဒါပေမဲ့အခုဖြစ်လာတာကဘယ်လိုလဲဆိုရင်နာဖအနေနဲ့ကတော့တို့ချထားတဲ့လမ်းပြမြေပုံကိုလက်ခံပါမလက်ခံရင်တိုက်မယ်ဆိုတာဖြစ်လာတယ်ဆိုဒီနှခုဖြစ်လာတော့တိုက်မယ်ဆိုရင်တိုက်နိုင်တယ်ဒါပေမဲ့ဘသူနဲ့နာမယ်ဆိုရင်လူတို့နဲ့နာမယ်တိုင်းသားထက်မှာကအဲ့ဒီမှာအများကြီးစဉ်းစားရပါတယ်တိုက်ပွဲမဖြစ်အောင်လူတို့ဒုက္ခမရအောင်ဆိုပြီးတော့မှဒီပြစ်ခတ်ရဆဲဖွဲ့တွေကစပြီးတော့မှနာဖပြောတဲ့လမ်းပြမြေပုံသူတို့ရဲ့ရွေးကောက်ပွဲဝင်မယ်ဆိုတာဖြစ်လာပါတယ်လို့ကျွန်တော်မြင်တယ်ဒီဟာကမားတယ်လို့ပြောလို့မရဘူးဘာကြောင့်လဲဆိုတော့အခြေအနေရအဖြေရှာတာဖြစ်ပါတယ်သူတို့တကယ်ပဲရွေးကောက်ပွဲဝင်သွားတယ်လူတို့ကသူတို့ကိုထောက်ခံတယ်ဆိုရင်လေဒီမှာကအဖြေတစ်ခုဖြစ်သွားပါတယ်ဆိုတော့နောက်ဆုံးမှာကလူတို့ကအဖြေပေးမဲ့ကိစ္စဖြစ်လာတယ်လို့ကျွန်တော်မြင်တယ်ဒါကကောင်းတယ်လို့ကျွန်တော်မြင်တယ်ဒီမိုကရေစီဘက်ကနေကြည့်မယ်ဆို
ဟုတ်ကဲ့စေစွာဖီအားကိုလက်မခံဘူးဆိုရင်ဘယ်လိုဆောင်ရွက်မလားပြပင်းရင်ဆိုင်ရမလားဘယ်လိုလုပ်သင့်မလဲဥက္ကမြင့်ထွန်းရေရော
ဟုတ်ကဲ့အဲ့ဒါကတော့ဒီတက်ဆိုင်အဖွဲ့အစည်းများကပဲသူတို့မှာရှိတဲ့အခြေအနေများနဲ့ဆုံးဖြတ်ရမှာဖြစ်ပါတယ်။အဲကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့သတိပေးပြောကြားနိုင်တဲ့ကိစ္စရပ်များရှိပါတယ်။အဲ့ဒါပါလဲဆိုတော့အချို့သောပုဂ္ဂိုလ်များကလည်းပဲဗာရှိရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ထားခြင်းအပြင်တွတ်တော်တွေမှာရောက်မှပြဿနာကိုရှင်းနိုင်မယ်၊တစ်ဆင့်စီတက်နိုင်မယ်ဆိုရယ်စဉ်းစားတွေးခေါ်ချက်တွေရှိပါတယ်။သို့တော့တကယ်လက်တွေ့မှာတော့ကျွန်တော်တို့နားအဖလုံးမှာကကျွန်တော်တရုတ်ပြည်မှာလို့ပါတီအဖွဲ့အစည်းတွေရှိတော်လည်းပဲကျွန်တော်တို့ဆာဗီးယားမှာလို့ဒီလိုစီဗီလက်ထက်မှာပါတီတွေအများကြီးရှိပါတယ်။သို့တော်လည်းပဲတကယ်တကယ်ကတော့အတိုက်ခံမရှိတဲ့နိုင်ငံပါတီစုံနိုင်ငံရေးစနစ်ကိုနားဖထူတောင်းမှာဖြစ်ပါတယ်။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်နားဖဘက်ကကြည့်မယ်ဆိုရင်ဒီရွေးကောက်ပွဲမှာသူ့နဲ့အပြိုင်ဝင်ရောက်ရှင်ပြိုင်တာတွေရှိတယ်ဆိုတာကိုနိုင်ငံတကာကပြကျင်တယ်။
ဒီရဲ့ကျတူမှာရှိပါတယ်ဘယ်လိုပဲပြန်ပြန်ဝင်ပြန်ခြင်းအဖြစ်တော့နားဖောက်ကျွန်တော်တို့ဒါဟိုသူ့ရဲ့ဆရာအနာရှင်စနစ်တည်မြဲရေးကိုကျွန်တော်ထောက်ခံပေးလို့ဖြစ်မှာပါပဲတိုးနေဒီဘက်ရောက်ောက်ဘွဲကိုနိုင်ပြီးလို့ဆုတ်တော်တွေရောက်သွားတယ်ဆိုရင်လည်းပဲကျွန်တော်ဆုတ်တော်ကိုယ်စားလှယ်များနဲ့ရောက်သွားတဲ့ပုံကူများဟာဒီဘာမှလုပ်ကွင်းကံကွင်းရှိမှာမဟုတ်ပါဘူးတင်တိပေးလို့
တို့ဟာဥက္ကမင်းထွန်းပြောသလိုခုခံဖို့အတွက်စီလုံးညွန်မှုရှိပါသလားခိုင်မာတဲ့အင်အားရှိတယ်လို့ထင်ပါလားရောကျွန်တော်တို့စဉ်းစားကြည့်တဲ့အခါမှာဒီကနေ့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေရောကျွန်တော်အင်အားစုတွေအားလုံးကတကွဲတပြားစီဖြစ်နေတယ်လို့ရေပေါ်အားဖြင့်အဲ့ဒီလိုထင်မြင်နိုင်ကောင်းထင်မြင်နိုင်ပါတယ်သို့တော်လည်းပဲတကယ်တကယ်မှာကျွန်တော်တို့ကခုနလိုနှောက်ရှေ့ဖွဲ့စည်းပုံအခြေခံအခုလက်မ
ကျွန်တော်တို့ပေါ်အောင်ကြည့်နိုင်ဖို့လိုပါတယ်ခွန်မြင့်ထွန်းအားဖားရဲ့အနေထားကိုသုံးသက်တဲ့သုံးသက်ချက်အတိုင်းဥဟံကမြင်ပါသလားနောက်ပြီးတော့ဥဟံရဲ့တိုင်းရင်းသားတွေဘက်ကစီလုံးညီညွတ်မှုအင်အားကိုဥဟံဘယ်လောက်ထိသုံးသက်ပါလဲ တိုင်းသားလေးပါဝင်တယ်လူတို့ပါဝင်တယ်သူတို့ကပြရမယ်အဲ့ဒီလိုမပြနိုင်ရင်သူတို့ရဲ့ရွေးကောက်ပွဲကအတိမပြုတ်ခံရမှာမဟုတ်ဘူးဆိုတာဒါကတော့လူတိုင်းသိပါတယ်ဒါပေမဲ့ဒီနေရာမှာကတိုက်မယ်ဆိုရင်မတိုက်နိုင်ဘူးဆိုတာလည်းမဟုတ်ဘူးမညီညွတ်ဘူးဆိုတာလည်းမဟုတ်ဘူးညီညွတ်နိုင်တယ်ဘာကြောင့်လဲဆိုရင်အခုကတိုင်းသားအဖွဲ့တွေကကျွန်တော်နားလေတလောက်ကစက်ဖွဲ့ထည့်ရင်အကုန်လုံးထည့် အဖြေမထွက်ဘူးဆိုတာကတော့လူတိုင်းသိတယ်။ဘာကြောင့်လဲဆိုရင်တိုက်လာတာကနှစ်ပေါင်းကြာပြီးနှာဖကုန်ပြိုအောင်တိုက်မယ်ဆိုတာတော့အဲ့ဒီအထီးတော့မရောက်ဘူး။အာကို့လူကိုကာကွယ်မယ်ဆိုတော့ရတယ်။ဆိုတော့အဲ့ဒါကြောင့်ကျွန်တော်နားလည်တဲ့လောက်ကတော့ဒီအခုအဖွဲ့စည်းနဲ့မွန်ပြည်တပ်တော် KIO တို့ကတခြားနီလာနဲ့အဖြေရှာဖို့စူးစမ်းတယ်လို့ကျွန်တော်မြင်တယ်။ဒီမှာကျွန်တော်ပြောချင်တာအဓိကကတော့ကျွန်တော်တို့ဘယ်လိုပြောပြောပေါ့အပြင်ကရောက်နေတဲ့လူဘယ်လိုပြောပြောအဓိကကတော့ပြည်တွင်းကခေါင်းဆောင်တွေဆုံးဖြတ်လိုက်မယ်ပြမလူတို့ပဲအဖြေပေးလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုရင်1990တုန်းကလည်းကျွန်တော်တို့ကပြည်ပရောက်နေတဲ့လူတွေအကုန်လုံးပြောပါတယ်ဒီရွေးကောက်ပွဲကဘယ်လိုမှမကောင်းဘူးနားဖားကလည်းမယ်ညာမယ်အကုန်လုံးဒါပေမဲ့ပြည်တွင်းကပါတီတွေကသူတို့ပါဝင်မယ်ဆိုတော့ကျွန်တော်တို့လည်းညှင်းလို့မရဘူးအဖြေထွက်လာတယ်ဒီဒီရွေးကောက်ပွဲပဲရွေးကောက်ပွဲမှာမဆိုလူတို့ကတကယ်ပဲသူတို့ဆန္ဒပြနိုင်တယ်အခွင့်အရေးရှိတယ်ဆိုရင်သူတို့ပြမှာပဲဘယ်သူမှနားဖားစစ်အာဏာရှင်ကြိုက်တဲ့လူမရှိပါဘူးအဲ့ဒါကြောင့်လဲကျွန်တော်တို့ကအားပေးတင်တာကဒီရွေးကောက်ပွဲကိုတကယ်လူတို့ဆန္ဒတကယ်ထွက်လာအောင်အားပေးတင်တယ်လို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မြင်တာအဲကွန်မြူနတီမွန်ပြည်သက်ပါတီဟာအမျိုးသားညီလာခံကျင်းပတဲ့နေရာမှာသူတို့စိတ်တိုင်းမကြတာရှိတဲ့အတွက်ကြောင့်ပါတီရဲ့အဆင့်တန်းကိုတယောက်သူကနေလိလသူအဆင့်သူတို့ဟာသူတို့ဆုံးဖြတ်ခဲ့တယ်တကယ်တော့တိုင်းရင်းသားတွေညီညွတ်မယ်ဆိုရင်မွန်ပြည်သက်ပါတီလိုလိုက်နာပြီးတော့လိုက်ပြီးတော့လွတ်ခဲသင့်တဲ့အခါမဟုတ်ဘူးလားခင်ဗျာအဲ့တော့ညီညွတ်မှုမရခဲ့ကြတာကြည်ကျင်အဖြစ်ရှေ့မှာညီညွတ်နိုင်မယ်လို့ခံမှန်းလို့မှန်ပါမလားခင်ဗျာဟုတ်ကဲ့
ကျွန်တော်အသက်ရောက်ခဲ့တဲ့အမျိုးသားညီလာခံကျွန်တော် 1993 ကနေပြီးဒီဥပိုင်းနဲ့65နှစ်ဆုံးပိုင်းထိမှာကျော်တက်ရောက်ခဲ့တာဖြစ်ပါတယ်။အဲတော့ဒီမော်ပြသစ်ပါတီကအခုလိုမျိုးပြောခဲ့တဲ့ကာလမှာတော့ဆိုရင်ဘာပဲဖြစ်ဖြစ်တိုင်းသားတွေဘက်ကသုံးတရားမျှော်လင့်လို့ရသေးတယ်ဆိုတဲ့အခြေအနေမျိုးမှာရှိပါတယ်။အဖြေကမဆုံးသေးဘူးဆိုတဲ့အခြေအနေမျိုးမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့အဲ့ဒီကာလကသဘောထားတွေကတစ်ခတ်တည်းမကျနိုင်ခဲ့တာလို့ကျွန်တော်တို့ထင်ပါတယ်။အခုကာလမှာတော့နားဖပေးလိုက်တဲ့အဖြေကအားလုံးတက်ကိုရှင်းသွားပြီဖြစ်ပါတယ်။ဒီလိုကာလတော့တိုင်းသားတွေပေါ်မှာနာဖဘက်ကနေပြီးတော့မှပြက်ပြက်သားသားအဖြစ်သေးတာမရှိသေးပါဘူးအခုကတော့ပြက်သားသွားပြီဖြစ်ပါတယ်အဲ့တော့ကိုယ်အိမ်မှာကိုပြန်ပြီးတော့ဇေရဝမ်ပြန်လုံးအောင်မဲ့ဘဝဆိုတော့အားလုံးကနားလည်ပြီးသွားဖြစ်သွားပြီဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့ဥခွန်မြင့်ထုံးအရင်မေးပြစေနာဖဖွဲ့စည်းပုံထဲမှာကျွန်တော်တွေ့မိတာကဒါဝကိုကန်ပို့ပလောင်နာဂစသဖြင့်သူတို့ကိုထူဒေတာကြီးပေါ်လေ autonomous region အဖြစ်သတ်မှတ်ပေးမယ်လို့ထင်တယ်အဲ့ဒီကိစ္စကအရင်တည်းအများကြီးတိုးတက်ပြီးအခွင့်အရေးပေးထားတယ်လို့စစ်အစိုးရဘက်ကဆိုပါတယ်ဥက္ကမင်းထွန်းဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့ကိုကန်းဒေတာဝါဒေတာတွေမှာနာဖတ်တက်တွေကတက်ဆွဲပြီးတော့တိုက်ခိုက်နေတာကိုကပေးထားတဲ့ကိုပဲအုပ်ချုပ်ခွင့်ရဒေတာဟာ autonomous
region
ဖြစ်သမှတ်ပြရဲဆိုတာဟာဒါတူတက်လာတဲ့အစဉ်တစဉ်လို့ဆိုကြပါတယ်
ခြေခံဥပဒေအရကြည့်လိုက်ရင်ပေးထားတဲ့ခွင့်ရေးကဆယ်မျိုးပဲရှိပါတယ်ဒီဆယ်မျိုးကဒီကွာအနေနဲ့ကြည့်မယ်ဆိုရင်လုံးဝမလုံလောက်ဘူးဘာကြောင့်လဲဆိုရင်သူတို့အခုလက်ရှိသူတို့ကိုပိုင်အုပ်ချုပ်နေတဲ့နေရာမှာဒီအခြေခံဥပဒေထဲမှာပေးထားတာထက်အများကြီးများတယ်လို့ကျွန်တော်ပြောမြင်ပါတယ်ဆိုတော့အခြေခံဥပဒေမှာ